ကိုကျော်ထွန်းနိုင်ဒီမီးလောင်ကြောင့်မှုနဲ့ပတ်သက်ပြီးလေလက်ရှိမြင်တွေ့နေရတဲ့ဒုက္ခသည်တွေအခြေအနေနဲ့ဒီမျိုးရဲ့အခြေအနေလေးကိုပြောပြပေးပါလားခင်ဗျ။အ
ဲလက်ရှိရောဒီလက်ပတ်တာနဲ့ဒီမီးပေးသင့်ပြီးသူတွေတော့ဓာတ်ရပွားမှာရှိတဲ့လေးတဲ့ကြောင်ဝင်ထဲမှာယာယီကယ်ဆယ်စကန်ဖွင့်ပြီးတော့သူတို့ဒီမှာကူညီထားတာကိုတွေ့တယ်သူတို့ရဲ့မီးလောင်မြေနေရာမှာတော့နေထိုင်တာလည်းမရှိတော့ဘူးပြီးတော့သူတို့ရှိရာပစ္စည်းတွေဆိုလို့ရှိရင်လည်းသူတို့ဟိုလိုအပ်တဲ့တံမိုးရှိရာပစ္စည်းတွေဆိုလို့ရှိရင်လည်းတွားယူပြီးသွားပြီးမိမိတဲ့သူတွေကတော့ပြောတယ်ကူညီတဲ့သူတွေကတော့ဒီလေးတဲ့ကျောင်းဝင်းမှာပဲလာပြီးတော့ကူညီထောက်ပံ့တာတွေတွေ့ရတယ်ဗ
ျအခုဒီဒုက္ခသည်ဦးရရလေအခုလက်ရှိမှာစုစုပေါင်းဘယ်နည်းရောရှိသွားပြီလဲခင်ဗျ
ဒီမိမိတန်ခံစားခဲ့ရတော့ဒီအင်တာဗျူးအနေနဲ့ဆိုရင်265ခုလူကြီးအနေနဲ့ဆိုလို့ရှိရင်တော့1052ဦးဒီမိမိတန်ခံစားခဲ့ရတာပေါ့
ဟုတ်ကဲ့ဒီမီးလောင်ကျန်းမှုကြောင့်လေထိခိုက်ဒဏ်ရာရရှိမှုနဲ့လူသေးပျောက်ရောရှိသေးလားခင်ဗျအ
ဲဒီမီးလောင်မှုမှာတော့ဒီထိခိုက်ဒဏ်ရာရရှိရတော့ဒီတိတ်ဆုံးလာတော့မရှိပါဘူးဗ
ျကလေးတွေရဲ့ပညာရေးအခြေအနေပေါ့နော်ဒီဆောင်ဝဲရလည်းနီးလာပြီဆိုတော့တက်ဆိုင်ရာတာဝန်ရှိသူတွေကဘယ်လိုများစီစဉ်ဆောင်ရွက်ပေးထားလဲခင်ဗျ
ဒီမြို့နယ်အုပ်ချုပ်ရေးမှူးပြောတဲ့ဟာတော့ဆောင်ဝဲဖြေဖို့ရက်ကလည်းလိုသေးတာဖြစ်တဲ့အတွက်သူတို့တော့ဒီပုံမှန်ဆောင်ဝဲဖြေတဲ့အချိန်မှာပဲဝင်ပြီးတော့ဖြေဖို့စီစဉ်ထားတယ်လို့ပြောတယ်ဒါနဲ့ဒီကလေးငယ်တွေပါလုပ်ဖို့အတွက်ဆက်စားဦးတို့ဒီဗလာပါဦးတို့ကိုတော့ဒီအစိုးရအနေနဲ့အကူအညီထောက်ပံ့ပေးသွားမယ်လို့သိရတယ်ဗျ
ဒီမီလောင်ကျမှုဖြစ်ခဲ့တာတရက်ကျော်ကြာသွားပြီဆိုတော့လေဒီမေပေးသိမ့်ပြည်သူတွေရဲ့လက်ရှိလိုအပ်ချက်ကဘာလို့များဖြစ်မလဲ
အဲသူတို့ကတော့ public အဖွဲ့အစည်းတွေဒီ private အဖွဲ့တွေကလာပြီးတော့ကူညီရတယ်တော့ရှိတယ်ဒါမဲ့သူတို့ကူညီတာတွေကအခုလက်တော်စားလို့ရတဲ့ဒီခေါက်ဆွဲကြောက်တို့ဒီရေတံဘူးတို့အဲ့အေးလောက်ပဲများနေရတွေ့တယ်ဗျသူတို့ကဘာအဓိကလိုအပ်နေလဲဆိုတော့အခုလက်ရှိပြောတာတော့သူတို့ဒီတန်ဝန်တန်ကွက်နဲ့မိဖို့ကြောင့်သုံးပစ္စည်းတွေအဓိကလိုအပ်နေတယ်လို့ပြောရကြအ
ော်ဟုတ်ကဲ့ဒီမီးလောင်ကျန်းမှုကြောင့်လေအင်ချေဘလောင်များဆုံးရှုံးခဲ့တယ်လဲပြီးတော့စီးပွားရေးလုပ်ငန်းတွေရောပါသွားသေးလားဆုံးရှုံးမှုတံမိုးရောဘလောင်များရှိမလဲခင်ဗျ
အင်ဂျီရအနေနဲ့ဆိုလို့ရှိရင်192လုံးဆုံးရှုံးသွားတယ်လို့ပြောတယ်။ဝင်ဆုံးရှုံးမှုတံခိုးမြန်မာကျပ်ငွေတန်း328တန်းပို့ဆုံးရှုံးသွားတယ်လို့ဒီအုပ်ချုပ်ရေးမှူးကတော့ပြောတယ်ဗျ။အဲစီးပွားရေးလုပ်ငန်းတွေပါသွားသေးလားဆိုတော့ဒီမှာစီးပွားရေးလုပ်ငန်းကကနန်းတိုင်းတော်တော်များများပါသွားတယ်ဗျ။ဒီအဲ့ဒီလက်ရှိမီးလောင်သွားတဲ့နေရာဆိုလို့ရှိရင်ဒီလက်ဗုဒ္ဓမြို့ရဲ့အဓိကဒီစီးပွားရေးလုပ်ငန်းလုပ်တဲ့နေရာလို့ပြောလို့ရတယ်။အဲ့ကနန်းတိုင်း133လုံးလုံးဟာဒီမိသားမပါသွားတာဆိုတော့တို့ဒီအဓိကစီးပွားရေးလုပ်ငန်းပြန်လဲလေပတ်ဖို့အတွက်ကတော့တို့အခက်အခဲတွေအများကြီးရှိတယ်လို့ပြောကြတယ်ဗျ
။ဆုံးရှုံးမှုတွေအတွက်ဒါပြန်လဲထူထောင်ရေးအနေနဲ့လေရေတိုရေရှည်စီမံကိန်းတွေရောဘာတွေများကြားမိသေးလဲ
။အဲဒီမှာရေရှည်စီမံကိန်းအနေနဲ့ရောဒီလုပ်ပေးဖို့ရောမကြားမိသေးဘူးဗျ။လက်တလုံးအနေထားရတော့ဒုသမနာအမနေ့လာသွားတဲ့အချိန်ထိရတော့ဒီနေတလုံးအတွက်ကိုထောက်ပံ့ကြေး3သိန်းထောက်ပံ့မယ်ပြီးတော့ဒီနောက်ပိုင်းမှာအိမ်ကြီးပြန်လဲတိဆောက်ဖို့အတွက်သွတ်တူဘီလက်မြေတို့စံတို့တင်းတင်းမြတ်တဲ့ဈေးနှုန်းဒါမှမဟုတ်အစိုးရအနေနဲ့ထောက်ပံ့ပေးဖို့အဲ့လိုမျိုးတွေတော့ပြောရတာတွေတော့ရှိတယ်ဗျအစိုးရရဲ့ထောက်ပံ့ငွေတွေကိုတော့ဒီမီးပေးသိမ့်ပြည်သူတွေကမရသေးဘူးဗျလက်ရှိကဘာကြောင့်ဒီအုပ်ချုပ်ရေးမှုကမထုတ်ပေးသေးတယ်လို့ပြောတာမေးကြည့်တဲ့ဟာကြတော့မီးလောင်အောင်ဆုံးရှုံးသွားတဲ့စည်ရင်စရာမငြိမ်သေးလို့သူတို့မထုတ်ပေးသေးဘူးလို့ပြောတယ်လက်ရှိသူတို့ဒီမီးပေးသိမ့်ပြည်သူတွေကိုပါတယ်ထောက်ပံ့ပေးထားလဲဆိုလို့ရှိရင် ARD ဘဏ်နဲ့ကမ္ဘောဒါဘဏ်တို့ကလာလှူထားတဲ့အလှငွေတွေရောလက်တလောထုတ်ပေးထားတာတွေ့ရတယ်ဗ
ျမီးလောင်ကျွမ်းမှုနဲ့ပတ်သက်ပြီးဒီစုံစမ်းစစ်ဆေးမှုအခြေအနေရောသိရပြီလား
မီးလောင်ကျွမ်းမှုနဲ့ပတ်သက်ပြီးတော့ဒီစုံစမ်းစစ်ဆေးမှုအခြေအနေရောလက်ရှိလုပ်ပြီးသွားပြီလို့ပြောရဲအဲ့ဒါဟိုအမှတ်9ရပ်ခွက်ကဒီဦးနေဝင်ထွန်းနေမှာလျှက်စစ်ဝါရှော်ဖြစ်ကတာနဲ့စပြီးတော့မီးလောင်ကျွမ်းတယ်လို့ပြောရဲဗျ
ဟုတ်ကဲ့ကိုကျော်ထွန်းနေကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဗျ